ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃မြို့နယ်မှာမနေ့တရက်ထဲမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေဆက်ပြီးတော့တင်ပါနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားစေမင်းပြားမြို့နယ်မှာတော့ဒေသခံရွာသားတွေဘေးလွတ်ရာတိမ်းရှောင်နေကြတာပါ။ရခိုင်ပြည်နယ်ရင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကပြည့်စုံပြောပြပေးပါရှင်။
ရခိုင်ပြည်နယ်မြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ဆက်သွဲစစ်ရေးတင်းမှမှုတွေနဲ့ကြုံနေရတာပါ။မနေ့တုန်းကမြို့နယ်၃မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်မှာတော့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းအေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရတယ်။
ကျွန်တော်တို့ဒီရခိုင်တပ်မကလည်းဩဂတ်လ26ရက်နေ့လေတနာရီ48မှာမြေပုံမြို့နယ်ကျောက်ခွန်ရွာနဲ့ဒီကျောင်းငနွားရွာတန်းမှာအင်အားပြားခန့်ပါတဲ့ပမာစစ်ကြောင်းတစ်ခုနဲ့ဒီတပ်ွေးဖြစ်တာရှိတယ်။အဲ့ဒီမှာဂျန်တုခကတော့ခုနှစ်ဦးကြာဆုံးတာပေါ့။နောက်7ဦးဒဏ်ရာရှိတယ်။နောက်ပြီးတော့ညနေ3နာရီမှာဒီအမ်းမြို့နယ်ဒီကစုကိုင်းရွာနားမှာတိုက်ပွဲတစ်ဖြစ်တာရှိတယ်ဗျ။အဲ့ဒီမှာလည်းပမာစစ်တပ်ကတော့အကြမ်းဆုံးတွေရှိတယ်။နောက်ပြီးတော့ဒီမင်းပြားမြို့နယ်ထိမှတော့ဒီအောက်ဂတ်လ26ရက်နေ့ညနေ4နာရီနဲ့7နာရီလောက်မှာတော့ဒီပန်းမြောင်းရွာရဲ့အရှင်းမြောက်ဖက်အဖက်ဒီပမာစစ်တပ်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲဖြစ်တာရှိ။အဲ့ဒီမှာလည်းပမာစစ်တပ်ကအကြမ်းဆုံးတွေများပြီးတော့ပြန်ဆုတ်သွားတာရှိတယ
်။မနေ့ကအမ်းမြို့နယ်ကစုကိုင်းကျေးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်ရင်တန်းကိုအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဂုစုကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
။ရက်ခတ်မှုတွေတော့ဖြစ်ခဲ့တယ်။မိုင်းဆွဲတာလို့ပြောတယ်စစ်တပ်ရင်တန်းကပေါ့။ကစုကိုင်းနဲ့တမိုင်လောက်ဝဲဝေးရဲ့။ရွာသားတွေကတော့ဘာမှမဖြစ်ပါဘူး။ရွာထဲမှာပဲဖြစ်နေတော့
ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်သည်ချုပ်စစ်မတော်ပြောခွင့်ရပူမှုကြီးဝင်းစောဦးကအတည်ပြုပြောပါတယ်
။အဲ့တော့အဆုံးညနေတစ်ခုသွားတဲ့အခါမှာစစ်ကိုင်းရောက်ခါမှာဒီအန်ကနေပြီးဆွဲလိုက်ဆွဲတာဒါပဲရှိတော့မင်းပြားဘက်မှာတော့ပြင့်နေအောင်ခံနေတော့မယ်။
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။မနေ့ကမြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများပြားနေတယ်လို့အေအေရခိုင်လက်နက်ကိုင်ဖွဲ့ကပြောဆိုမှုတွေရှိနေတယ်လို့သတိချတိမပြုနိုင်သေးပါဘူး။မင်းပြားမြို့နယ်ပန်းမြောင်းရွာဘက်မှာပြစ်ကတ်မှုရှိနေစေဖြစ်ပြီးရွာသားတွေကလည်းတိမ်းရှောင်နေရတယ်လို့ပန်းမြောင်းရွာသားတွေကပြောပါတယ
်။လက်ရှိမှာကလက်နက်ကြီးတွေနဲ့ပိုင်းနေတယ်။လက်နက်ကြီးနဲ့ပန်းမြောင်းရွာအောင်မကလာတောင်ကားရောရှိနေပါလား။ရသရကားကဦးအင်းစံကြီးပြောနေရပါတယ်။ကောက်ကန်းလို့ရှိတယ်။ရောက်ဦးလို့နင်းသားကိုပြောပါတယ
်။မင်းပြမြို့နယ်ပန်းမြောင်းကျေးရွာတွင်ပြီးခဲ့တဲ့စနေနေ့ကလက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့ကျောင်းနေကလေး၃ဦးသေဆုံးခဲ့ပြီးလူကြီး၃ဦးကတော့တန်ရာနဲ့ဆေးရုံမှာဆေးကုသခံယူနေရပါတယ်။တနက်ကြီးကြားရပောက်ကွဲမှုမှာမြန်မာစစ်တပ်ကလည်းပြစ်ခတ်တာလို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တွေရွာသွင်းကိုပြစ်ခတ်တာလို့စွပ်စွဲထားပါတယ်။ဒါကိုရခိုင်လက်နက်ကိုင်ဖွဲ့ကညှင်းဆုပ်ထားပါတယ်။ပန်းမြောင်ကျေးရွာသားသက်ဝက်နီးပါးဟာလည်းမြောက်ဦးမင်းပြားပေါက်သောမြို့တွေမှာစစ်ရှောင်နေရပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စစ်ရေးချင်းတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေတယ်လို့စစ်ရှောင်ဥယျာဉ်ကလည်း6000ကျော်တိုးပွားလာနေပါတယ်ခင်ဗျာ။